အဓိကတော့အမဒီတစ်ခါအမေရိကန်ပြည်ထောင်စုကိုလာတာကဒီအမေရိကန်မြန်မာနိုင်ငံမှာဖြစ်နေတဲ့အပြောင်းလဲတွေကိုတုံ့သက်တဲ့ဆွေးနွေးပွဲမှာအမပါဝင်ဆွေးနွေးဖို့ဖြစ်ပါတယ်ဆိုတော့အရင်ဆုံးမေးချင်တာကဒီမြန်မာနိုင်ငံမှာဖြစ်နေတဲ့အပြောင်းလဲတွေကနေပြီးတော့မှဒီနိုင်ငံရေးစီးပွားရေးနဲ့ဒီလူမှုဝန်ကျင်မှာဖြစ်နေတဲ့အပြောင်းလဲတွေကိုအမအနေနဲ့ဘယ်လိုတုံ့သက်ပါလဲရှင့
်အခုဒလောအတွင်းမှာဖြစ်တဲ့အခုဒလောဆိုတာထားပါတော့2012ကပဲဆိုပါစို့2010ပြီးတော့12ဒီဘက်ပိုင်းပေါ့နော်ဆိုတော့ကျွန်မမြင်တာကတော့အဲ့ဒီနှစ်နှစ်အတွင်းမှာတော့ဉာဏ်ဆန်လုံးတယ်လို့တောင်မှပြောလို့ရတယ်အတွင်ကူးပြောင်းရင်းနဲ့ပတ်သက်ဒါပေမဲ့ဉာဏ်ဆန်လုံးတယ်လို့ပြောပြီးတော့တကယ်ဆုံးမိကံပြီးပြည်သူတွေအတွက်ဘာရှိသလဲဆိုတော့အဲ့ဒါလည်းတစ်ချက်ပြန်ပြီးတော့ review ပြန်ကြည့်မယ်ပြန်သုံးသပ်မယ်ဆိုလို့ရှိရင်မိကုန်းထုတ်စရာရှိနေပြန်တယ်အခုလက်ရှိကာလအနေထားမှာလေဆိုတော့နိုင်ငံရေးအရဆိုလို့ရှိရင်ဟုတ်တယ်ဟို8888ចောင်းသားកောင်းဆောင်នេះရေနိုင်ငံရေးအကျဉ်းသားတော်တော်များများရေဒေါ ን ဆန်းစုကြည်ရေလွတ်မြောက်လာတယ် NLD ကအခုလွတ်တော်တဲ့ကိုအတိုက်ခံပါတီအနေနဲ့ရောက်နေတယ်ဒေါ ን ဆန်းစုကြည်လွတ်လွတ်လပ်လပ်အရင်အတဲ့ဆိုင်သွာလာခွင့်ရတယ်အတိုက်ခံနေသွာလာခွင့်ရတယ်ဟုတ်ပြီဒါပေမဲ့ဒီမိုကရေစီကိုတိဆောက်တဲ့အခါမှာဒါလောက်ဖဲလာပေါ့အဲ့ဒါကျွန်တော်တို့ပြန်မေးကုန်တော့အဲ့လိုသွာလာခွင့်ရတော့ဘာဖြစ်လာသလဲပေါ့ဆိုတော့အဲ့ဒါအခုတည်းအဲ့ဒါသွာလာခွင့်ရတာဟာသွာလာခွင့်ရတာပဲရှိပြီးတော့တကယ်နိုင်ငံရေးအတွက်အပြောင်းလဲတွေဖြစ်ဖို့ကတော့ဟိုလဲနေထွက်နေတော့မဲလို့ကျမတော့မြင်တယ်ဒါနိုင်ငံရေးအပိုင်းပေါ့စီးပွားရေးကြတော့ဒီတိုင်းပဲဆိုတော့စီးပွားရေးကလည်းနိုင်ငံရေးအပြောင်းလဲတွေပုံမှာကျမတို့မိခိုနေရတာဟုတ်နောက်ကျမတို့တိုင်းပြည်ကဟိုဘယ်လိုပြောမလဲဒီ under develop ပေါ့နော်ဖွံ့ဖြိုးမှုနှိမ့်ကြတဲ့တိုင်းပြည်တွေဖြစ်တဲ့အတွက်ကြောင့်မလို့ခုနငွေကြေးဆိုင်ရာအဖွဲ့အစည်းတွေနောက်ပြီးတော့စီးပွားရေးနဲ့ပတ်သက်တဲ့လုပ်ငန်းနိုင်စွမ်းရှင်ပြိုင်နိုင်စွမ်းတွေဟာလည်းလူတစုစားလက်ထဲထဲမှာပဲရှိခဲ့တဲ့အနေအထားကနေအခုပြောင်းမယ်ဆိုတော့အဲ့ဒါကတော့ဘလောက်ထိခိုင်ခိုင်မာမာရှိပြီလဲဆိုတာကလည်းမင်းကုန်ထုတ်စရာဖြစ်နေတော့မယ်ဆိုတော့လူမှုရေးအရကြတော့လဲဟိုနည်းနည်းလေးလွတ်လပ်လာတဲ့အခါမျိုးမှာလေဟိုဘယ်လိုပြောမလဲမတူ क्वे ပြတဲ့လူအုပ်စုတွေဂျားတဲ့မှာကျမတို့ဟိုအပြန်အလှန်လက်ခံနိုင်တတ်ဖို့နဲ့အဲဘယ်လိုပြောမလဲ tolerance လို့ခေါ်တဲ့ဒီညီညွတ်စွာအတူရှင်တွဲနေထိုင်ရေးဟာဟိုဘယ်လိုပြောထိလွယ်ရှလွယ်အနေထားမျိုးလေးတွေတချို့နေရာမှာတွေ့ရတယ်ဒါကလူဖွဲ့စည်းရာဖြစ်တာမဟုတ်ဘဲနဲ့ခုနမတူ क्वे ပြမှုအပေါ်မှာနိုင်ငံရေးအလို့ငါဒီလိုနိုင်ငံရေးအခြေအနေကဟိုဘယ်လိုပြောမလဲအကျိုးစီးပွားတွေကလည်းတယောက်နဲ့တယောက်လေးမတူကြဘူးပို့ပြီးတော့ပွင့်လန်းလာတဲ့ negative ပေါ့နော်ဒီစန့်ကျင်ဘက်ကအားတွေကိုကျွန်မမြင်တယ်ကောင်းတဲ့အချက်ကတော့ကျွန်တော်တို့အတွက်နေရာကွက်လက်လွတ်တွေပူရလာတာတော့မှန်ပါတယ
်ဟုတ်ဆိုမာဇမောင်ဆောဆောပြောသားသလိုပဲဒီနိုင်ငံရေးအပြောင်းလဲတွေကြောင့်မဟုတ်လို့စီးပွားရေးအပြောင်းလဲတွေဆိုတာဖြစ်လာတယ်ဆိုတော့ဒီဗမာပြည်မှာဖြစ်နေတဲ့စီးပွားရေးအပြောင်းလဲတွေဟာရောဒီတာမန်ပြည်သူတွေပေါ့လေဘယ်လောက်ထိသူတို့ကြဲကြဲပြန့်ပြန့်ခံစားနိုင်ပြီလို့ရောမြင်ရပါလဲရှင
်ကျွန်တော်တိတိပပမမြင်မိသေးဘူးတာမန်အောက်ခြေပြည်သူလူထုတယောက်အနေနဲ့ကြည့်မယ်ဆိုလို့ရှိရင်အလောက်ကိုင်းအခွင့်အလမ်းတွေဟာစိန်ခေါ်မှုရှိနေတော့မယ်နောက်ပြီးတော့ဆိုပါစို့ဗမာပြည်မှာကဟိုကိန်းကနန်အတိအကျမရှိတဲ့ပြဿနာပေါ့ဘွေရပညာတတ်ထားပါတော့လေကျွန်တော်တို့တက္ကသိုလ်ရောက်မွေးထုတ်ပေးလိုက်တဲ့လူငယ်အကြီးအတွက်ဘလောက်ရှိပြီးတော့အလုပ်လက်မဲ့ဥည်ဘလောက်ရှိနေတယ်ဆိုတာမျိုးတွေဟာကျွန်တော်တို့နိုင်ငံတော်အဆင့်ကနေပြီးတော့ဟိုသုတေသနလုပ်ထားတာမျိုးမှတ်တမ်းကောက်ယူထားတာမျိုးတွေလည်းမရှိတဲ့ခါကြတော့ပြောဖို့ခက်တယ်ကျွန်တော်တို့မျက်စိရှင်းပေါက်မှာမြင်နေရတာတော့လူငယ်တွေရဲ့အလုပ်ကံအခွင့်အလမ်းတွေဟာစိန်ခေါ်မှုတွေအများကြီးရှိနေတော့မယ်ဟုတ်ကဲ့
နောက်တစ်ခုကမဆမအောင်ဟာဒီမြန်မာနိုင်ငံမှာဒီနိုင်ငံရေးအတွေးအမြင်တွေပေါ့လေကြည်ကြဲပြင်းပြင်းဖြစ်လာအောင်လို့နိုင်ငံရေးသိပ္ပံကြောင်းလည်းမှဖွင့်ထားပါတယ်ဆိုတော့အခုလိုမျိုးဒီနိုင်ငံရေးအမြင်ကျေလာဖို့လုပ်နေတဲ့သူတယောက်အနေနဲ့ဆက်ပြီးတော့မေးချင်တာကအခုမြန်မာနိုင်ငံမှာဖြစ်နေတဲ့အပြောင်းလဲတွေပေါ်မှာဒီတာမန်ပြည်သူတွေရဲ့အာယုံဆိုင်မှုနဲ့နောက်တစ်ခါသူတို့ပါဝင်ဟိုဗိုလ်စူးစမ်းမှုကရောဘယ်လောက်ရှိတယ်လို့မြင်ရပါလဲရှင
်အဲ့ဒါကဟိုလုံဆန်းစုကြည်နဲ့88မျိုးဆက်ကြောင်းသားခေါင်းဆောင်တွေလွတ်ပြီးတဲ့နောက်ပိုင်းမှာတော့လူတို့ကဘာပဲပြောအကောင်းမြင်လာတယ်ဘာဖြစ်မလဲပေါ့နော်ဆိုတော့သူတို့ချစ်နှစ်သက်တဲ့လေးစားအားထားတဲ့ခေါင်းဆောင်တွေလည်းလွတ်လာပြီဆိုတော့ဒီဦးသိန်းစိန်အစိုးရဟာတကယ်ပဲဒီလိုအတိုက်ခံနေနဲ့ဟိုတွေ့ဆုံဆွေးနွေးပြီးတော့တကယ်ကြီးမားတဲ့အပြောင်းလဲကြီးကိုဖြစ်လာမလားဆိုပြီးတော့အခုတစ်နှစ်ကျော်နှစ်နှစ်လောက်တော့စောင့်ကြည့်နေကြတဲ့အနေအထားပေါ့ကောင်းတဲ့အမြင်နဲ့ပေါ့နော်အလွန်အမင်းမျောလင်းချက်တွေနဲ့ဒါပေမဲ့အခုကျတော့ဘလို့ပြန်ဖြစ်သွားလဲဆိုတော့နိုင်ငံရေးပြောင်းလဲမှုဟာဒီလောက်နဲ့တန့်နေပြီလားတကယ်အတိအကျကြတဲ့အပြောင်းလဲတွေဟာလုပ်ဖို့လို့ကြံနေတော့မယ်ခုနဟို dialogue သဘောဆောင်တဲ့နော်ဒီတွေ့ဆုံဆွေးနွေးပွဲသဘောဆောင်တဲ့အားမျိုးတွေဟာနိုင်ငံရေးအရာဆုံးဖြတ်ချက်တစ်ခုခိုင်မာတဲ့ခြေလှမ်းနေတာမို့ within the frame ပေါ့နော်ဒီအတိုင်း time frame ပဲဆိုပါစို့အချိန်အကန့်အသတ်ဘလောက်အတွင်းမှာဘာလုပ်မယ်ဆိုတဲ့အဥ္စာမျိုးဟာကျွန်တော်တို့အနာဂတ်ဟိုမြေပုံပဲဆိုပါစို့လမ်းပြမြေပုံဟာထပ်ပြီးတော့ မတွေ့ရသေးဘူးဆိုတော့ကျမတို့မြင်နေရတာတော့နိုင်ငံရေးကဒီလောက်ဖယ်လာပေါ့ပြောင်းလဲရဒီလောက်ဖယ်လာလို့ဒီအချိန်ကမေခွန်းထုတ်ရမယ့်ကာလဖြစ်နေပြီလို့
ဆိုအဲ့လိုဖြစ်နေတဲ့အခြေအနေကဒီနိုင်ငံရေးမှာအခုလက်ရှိမြန်မာနိုင်ငံဖြစ်နေတဲ့အပြောင်းလဲမှာဥဆောင်နေတဲ့သူတွေကြောင်ဖြစ်နေတာလားအခြေအနေကြောင်ဖြစ်နေတာလားတကယ်လို့ဟိုဒီထက်ရှေ့ဆက်ပြီးတော့မဆမအောင်ပြောသလိုတိုးသွားဖို့လိုတယ်ဆိုရင်ဘာတွေလုပ်ဖို့လိုတယ်လို့မြင်ပါလဲရှင
်အဓိကတော့အခြေခံဥပဒေပဲဆိုတော့အခြေခံဥပဒေကိုပြင်ပါလို့အထက်ထဲမှာလွှတ်တော်ထဲမှာဝင်ပြင်ပါလို့ပြောပြီးတော့အတိုက်ခံတွေကိုပါစွေလုတ်ခဲ့တယ်ဟိုဆွဲဆောင်စည်းရုံးပြီးတော့ဒါမှတော့ဒါဟာလဲတွေ့ဆုံဆွေးနွေးမှုရဲ့ရလက်တစ်ခုအနေနဲ့ဝင်ခဲ့ပြီဒါပေမဲ့အဲ့လောက်တင်ပြီးသွားပြီလားအခုတစ်နှစ်ကျော်ဒီ2012ခုနှစ်ကနေပြန်ကြည့်မယ်ဆိုလို့ရှိရင်ကျွန်တော်တို့မမြန်ထက်ထက်သွားဖို့လို့လိုမယ်လို့ထင်တယ်တကယ်လို့များနိုင်ငံရေးဟာတကယ်ပြောင်းလဲခြင်းတယ်ဆိုလို့ရှိရင်ဟိုဘာစင်ကြီးစင်လက်မှမလိုဘူးလို့ကျွန်တော်တို့ပြောဒါကဘာဖြစ်လို့ဆိုစကတည်းကဒီတွေ့ဆုံဆွေးနွေးတာဟာပြည်သူလူထုရဲ့အားလုံးရဲ့ပါဝင်မှုဆိုတာအထက်နိုင်ငံရေးအဓိကတိုက်ခိုက်ခေါင်းဆောင်တွေနဲ့အုပ်ချုပ်နေတဲ့အစိုးရခေါင်းဆောင်တွေနဲ့တွေ့ကြတာတည်းဖြစ်တဲ့အတွက်ကြောင့်မို့လို့နောက်တစ်ခုအတိုင်းအတာတစ်ခုထိဒီအတိုက်ခိုက်ခေါင်းဆောင်တွေကိုလည်းဒါပြည်သူကဘာပဲပြောပြော mandate ပေးထားတယ်ထောက်ခံမှုပေးထားတဲ့ခေါင်းဆောင်တွေနဲ့တွေ့ကြတဲ့အခါမျိုးမှာသူတို့အပေါ်မှာပဲယုံကြည်စိတ်ချစွာနဲ့လူထုကစောင့်ကြည့်နေတဲ့သဘောရှိတယ်နိုင်ငံရေးသမားတွေအနေနဲ့ရောတာမန်လူထုအနေနဲ့ရောပေါ့နော်ဆိုတော့ဟုတ်ပြီဒီလောက်မှာဒီလောက်ပဲလာပေါ့ဟိုပြောစင်တာ mandate အပြည့်အဝရထားတဲ့သူတွေအနေနဲ့အထူးသဖြင့်အစိုးရဦးသိန်းစိန်အစိုးရအဖွဲ့ရှိမယ်နောက်တက်မတော်ရှိမယ်တော်ဆန်းစုကြည်ရှိမယ်နောက်တခြားတိုင်းသားကောင်းဆောင်တွေအတိုက်ခံကောင်းဆောင်တွေရှိအောင်မယ်ပေါ့ဆိုတော့အမှန်တကယ်ကဒီလောက်ကြီးအချိန်ဆွဲစရာမလိုဘူးလို့ကျွန်မထင်တယ်နိုင်ငံရေးအတွက်ဟိုဟိုဘယ်လိုပြောမလဲကောင်းမွန်တဲ့ဆုံးဖြတ်ချက်တွေချဖို့ဆိုရင်ဒီတည်းမြန်မြန်သွားမယ်ဆိုရင်သွားလို့ရတယ်လို့ကျွန်မတို့ဒီလိုပဲရှင်းရှင်းလေးပဲမြင်ပါတယ
်နောက်တစ်ခုကဒီမြန်မာနိုင်ငံအခုဟာအသွင်ပြောင်းနေတဲ့ကာလပေါ့လေဆိုတော့ဒီဟိုအဲ့လိုမျိုးအသွင်ပြောင်းနေတဲ့နိုင်ငံတခုမှာဒီပြည်သူအများဖြစ်စေချင်တဲ့ဒီပုံစံပေါ်လာဖို့အတွက်ကပြည်သူတွေကိုယ်တိုင်ရဲ့ပါဝင်နဲ့တွန်းအားပေးမှုကလည်းအင်မတန်အရေးကြီးပါတယ်ဆိုတော့အဲ့လိုမျိုးပြည်သူတွေကိုယ်တိုင်ပါဝင်ပြီးတော့ဒီနိုင်ငံရဲ့အပြောင်းလဲမှာတွန်းအားပေးတဲ့ဆိုတဲ့အမြင်မျိုးကရောကြည်ကြဲပြန့်ပြန့်သဘောပေါက်ကြတယ်လို့မဆင်မအောင်ထင်ပါလားရှင
်ကြည်ကြဲပြန့်ပြန့်ဆိုတာလည်းအဲ့ဒါကဟိုဘယ်လိုလူမှုအလှော်တွေကွာလိုက်မယ်လို့ထင်တယ်တာမန်ပြည်သူလူထုကတော့တည်ကြတယ်သူတို့စာဝတ်နေရေးကောင်းမယ်အလုပ်ကိုင်ခွင်လန်းနေရှိမယ်အဲသူတို့ရဲ့အခြေခံလူမှုဘဝလေးတွေပြည့်စုံမယ်ဆိုလို့ရှိရင်ဒါကကျင်နဲ့နေကြမယ်ပေါ့ဟုတ်ပြီဒါဆိုရင်အတိုက်အခံနဲ့နည်းနည်းနှိုးကြလာတဲ့အတက်ကြွလှုပ်ရှားသူတွေဂျားထဲမှာဆိုလို့ရှိရင်တော့တည်ကြတယ်လူထုပါဝင်မှုဟာဒီမိုကရေစီရဲ့ဟိုဘယ်လိုပြောမလဲအခြေခံနှုံးဆန်တဲ့မှုတွေကတခုပဲပေါ့ဆိုတော့အဲ့ဒါကူတော့အတိုက်အခံနေကြထဲမှာပိုသဘောပေါက်လာတယ်လို့ကျွန်တော်တို့နားလည်တယ်ဆိုတော့မေးခွန်းထုတ်เสียရှိတာကအဲ့ဒီတက်ကြွလှုပ်ရှားတဲ့သူတွေအပါအဝင်နိုင်ငံသူနိုင်ငံသားတွေရဲ့ပူးပေါင်းပါဝင်မှုတွေသူတို့ရဲ့သဘောထားတွေကိုအုပ်ချုပ်တဲ့သူတွေကဘလောက်အသိမှတ်ပြုတယ်လဲပေါ့အခုဆိုလို့ရှိရင်အခြေခံဥပဒေပြင်ဆင်ရေးနဲ့ပဲဖြစ်ဖြစ်ပတ်သက်လို့ဟိုကျမတို့လူထုနဲ့တွေ့ဆုံဆွေးနွေးတာလူထုရဲ့သဘောထားတွေအရက်ဘက်လူဖွဲ့စည်းတွေရဲ့သဘောထားတွေဒါတွေပေးတာတွေအများကြီးတွေ့လာရတယ်ဒီရဲ့ဘက်မှာဆိုတော့အဲ့ဒါကိုဘလောက်အသိမှတ်ပြုပြီးတော့ဟိုအခုလက်ရှိတာဝန်ရှိတဲ့သူတွေအစိုးရတွေအနေနဲ့ဘလောက်ပြင်ဆင်မှုထည့်သွင်းစဉ်းစားမှုရှိမလဲဆိုတာတော့နောက်ထပ်မေးရမယ့်ပြဿနာဖြစ်တယ်လူလူဘက်ကတော့တာဝန်ကြေခဲ့ကြပြီကြေလဲကြေနေတော့မယ်လို့ကျွန်တော်ဒီလိုပဲယူဆပါတယ
်ဆိုနောက်တစ်ခုကဒီဒီမိုကရေစီလူပောင်ကိုဖန်တီးနေတာပေါ့လေအခုအချိန်ရတော့ဆိုတော့ဒီမိုကရေစီလူပောင်ဖန်တီးတယ်ဆိုတာကဒီလူမှုအတိုင်းဝိုင်းထဲမှာဒီဟိုလူမျိုးမတူတဲ့သူတွေဟိုဘာသာယဉ်ကျေးမှုမတူတဲ့သူတွေအားလုံးကတသားတဲ့ဒီတန်းတူနေထိုင်နိုင်ဖို့ကြိုးစားတာပါဒါပေမဲ့အခုမြန်မာနိုင်ငံမှာဒီအပြောင်းလဲဟိုဖြစ်လာပြီးတဲ့ကာလကိုပြန်ကြည့်လို့ရှိရင်ဒီလူမှုရေးလူမျိုးရေးဘာသာရေးကိုအခြေခံတဲ့အကြမ်းဖက်မှုတွေကလည်းမကြမကြထပ်ထပ်ပြီးတော့ဖြစ်နေတာတွေ့ရတယ်ဆိုတော့ဒီလိုဒီလူဟိုဒီမိုကရေစီလူပောင်မှာအလုံးတန်းတို့တသားတဲ့နေရမယ်ဆိုတော့ဟိုတွေးအမြင်ကိုပေါ့လေကြဲကြဲပြက်ပြက်သဘောမပေါက်ကြလို့အခုလိုမျိုးဖြစ်နေတယ်လို့ထင်ပါလားရှင
်မှန်တာပေါ့အခြေခံအဖြစ်ဆိုလို့ရှိရင်တော့တခုရှိတာကကျွန်မဒီနေရာမှာပြောချင်တာလူခွင့်ရေးပဲဆိုပါစို့ဒီကိစ္စတွေကလေမတူကွဲပြားခြားနားတဲ့လူအတိုင်းဝိုင်းတွေယုံကြည်မှုတွေကြားထဲမှာအတူရှင်တွဲနေထိုင်မှုဆိုတော့ကျွန်တော်တို့အချင်းချင်းလူထုကြားထဲမှာအပြန်လန်လေးစားလက်ခံမှုတွေလိုအပ်တယ်။ဒုံနီးသူစွာဒါဟာဒီကောင်အိုမတူတဲ့ဟိုကွဲပြားခြားနားမှုတွေအပေါ်မှာကျွန်တော်တို့ဖြစ်ပေါ်လာဟိုကြမ်းဖက်မှုတွေပါတယ်ဖြစ်ပေါ်လာမယ်ဆိုလို့ရှိရင်လည်းကျွန်မဒီနေရာမှာပြောချင်တာနိုင်ငံတော်ရဲ့အခန်းကဏ္ဍကိုပြောချင်တယ်။နိုင်ငံတော်ကတာဝန်နှစ်မျိုးရှိတယ်လူခွင့်ရင်းနဲ့ပတ်သက်လို့ရှိရင်နိုင်ငံတော်အစိုးရတွေကိုယ်တိုင်ကလည်းသူ့လူထုအပေါ်မှာလူခွင့်ရေးချိုးဖောက်တာတွေမလုပ်ရတယ်လို့လူ community ခေါ်တဲ့ဒီလူအတိုင်းဝိုင်းနှစ်ခုကြားထဲမှာအပြန်အလှန်ပြည်သူချင်းချင်းပေါ့ citizen အချင်းချင်းနိုင်ငံသားအချင်းချင်းဟိုလူခွင့်ရေးချိုးဖောက်တာတွေဆိုလို့ရှိရင်လည်းသူတို့ကတရားဥပဒေစိုးမိုးမှုနဲ့အကာအကွယ်ပေးဖို့ state မှာနိုင်ငံတော်မှာတာဝန်ရှိတယ်ဆိုတော့အဲ့တာဝန်ပြတ်ကွက်နေလို့ကျွန်တော်ဒီလိုပဲယူဆတယ
်။နောက်တစ်ဆက်တည်းမှာမေးချင်တာမြန်မာနိုင်ငံမကြခင်မှာပဲဒီအာဆီယံအလဲကျောက်ဥက္ကဋ္ဌတာဝန်ယူရတော့မယ်ဆိုတော့ဒီအာဆီယံအလဲကျောက်ဥက္ကဋ္ဌဖြစ်လာပြီဆိုရင်ဒီအာဆီယံအတိုင်းဝိုင်းတစ်ခုလုံးထဲမှာကိုကဥဆောင်မှုပေးဖို့အစိုးရတခုရဲ့တာဝန်မဟုတ်ဘူးပြည်သူတွေမှလည်းတာဝန်ရှိလာပြီဆိုတော့အဲ့ဒီဟာကိုပြည်သူတွေအနေနဲ့ရောဘယ်လောက်ထိပြင်ဆင်ထားတယ်လို့အမအနေနဲ့ပြောနိုင်ပါလဲရှင့
်။ပုံမှန်လည်းလည်းပြောရလို့ရှိလို့ရှင်တော့မမြင်မိဘူးကျမတို့လေ။ဟိုလူထုရဲ့ capacity ပေါ့။အဲ့ဒါကိုမြင့်တင်ပေးနိုင်တဲ့ရန်တရားတွေအစိုးရအနေနဲ့ရောအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေနဲ့ရောဘယ်လိုချိတ်ဆက်ပြီးဆောင်ရွက်ထားတာမျိုးရှိပြီလဲဆိုတဲ့ပုံမှန်လည်းမူတည်တယ်။ဟုတ်တော့ကိုပြည်တွင်းမှာတော့ကောင်းကောင်းဟိုဘယ်လိုပြောမလဲနော်စီမံခန့်ခွဲမှုမနိုင်မဲနဲ့ regional data အတွင်းမှာရှိမဲ့ဒီလိုကမ္ဘာအဆင့်မီအစည်းအဝေးတွေကျွန်တော်တို့လုပ်ရမယ်။နောက်ပြီးတော့ ASEAN စီးပွားရေးအတိုင်းဝိုင်းဆိုတာမျိုးတွေလုပ်ရမယ်ဟာအတွက်ကျွန်တော်တို့တိုင်းပြည်အရအစင်းသင်းဖြစ်ပြီလား။ခေါင်းဆောင်မှုဒီကာလအတွင်းမှာပေးနိုင်မှာလားဆိုတာတော့စိန်ခေါ်မှုတွေအများကြီးလို့ပဲကျွန်တော်တို့ဒီလိုပဲယူဆတယ
်။ဆိုတော့နောက်တစ်ချက်ကအဲ့ဒီလို ASEAN ဥက္ကဋ္ဌတာဝန်ယူတဲ့အချိန်မှာဒီရှိလာမဲ့အခွင့်အလမ်းတွေပေါ့လေအဲ့ဒါတွေကိုပြည်သူတွေအနေနဲ့အမိအယူဖို့နောက်တစ်ခါရှိလာမဲ့စိန်ခေါ်မှုတွေကိုဖြည့်ရှင်းနိုင်မှုအတွက်ကဘယ်လိုမျိုးတွေပြင်ဆင်ထားတယ်လဲလို့အမအနေနဲ့အကြံပြုချင်ပါလိမ့်ရှင့်။
အဓိကကလေဒီ higher level သွားနေတဲ့ဟိုနိုင်ငံရေးအရာစီးပွားရေးအရာ engagement နေတဲ့ဆားလို့ရှိရင်လူထုကို empower လုပ်ဖို့လို့လိုအပ်နေတယ်လို့ကျွန်တော်တို့မြင်တယ်လူထုမှာဘယ်ထားပါတော့အစိုးရဝန်ကြီးဌာနတွေဝယ်သွားမလားဘယ်ဟို mechanism တွေဝယ်ကြည့်ကြည့်ခုနပြောတဲ့ citizen participation လို့ပြောတယ်လူထုရဲ့ပူးပေါင်းပါဝင်မှုကမဲပေးတာတခုလည်းမဟုတ်ဘူးဆန္ဒပြတာတခုလည်းမဟုတ်ဘူးပြောချင်တာကလေဆိုတော့ဒီခုနအုပ်ချုပ်ရေးရန်ရရနေပတ်သက်လို့ပဲဖြစ်အစိုးရရဲ့မူဝါဒတွေနောက်လိုကယ်ပေါ့ဒီဒေသဒီအောက်ခြေရအစိုးရဌာနတွေမှာပဲဖြစ်ဖြစ်သူတို့ engage လုပ်နိုင်မဲ့နည်းလမ်းတွေအနေဆုံးတရားစီရင်ရေးလိုနေရာမျိုးမှာပဲဖြစ်ဖြစ်သူတို့ဘလို့ပါဝင်နိုင်လဲ rule of law အတွက်တရားဥပဒေစိုးမိုးရေးအတွက်ဆိုလို့ရှိရင်တာမန်လူလူရဲ့အခန်းကဏ္ဍဟာဘာလဲဆိုတာတောင်မှကျွန်တော်တို့ကွဲကွဲပြားပြားမသိရအောင်အဲ့အတွက်လဲ channel တွေပေါ့လမ်းကြောင်းတွေရှိမနေဘူးဆိုတော့လူလူဘက်ကသူ့ဘာသူပဲ self empower လုပ်ရတယ်လို့မျိုးဖြစ်နေတယ်ဆိုတော့ကျွန်မပြောရရင်တော့မကောင်းဘူးဘလို့ပြောအစိုးရအနေနဲ့ကအဲ့လောက်တိလဲသူကိုယ်တိုင်မှာလဲဟိုလောက်စီရ issue တွေအများကြီးပေါ့နော်ခုနကကျမစိုးရင်လာတာကိုပြည်တွင်းမှာလည်းပြဿနာပေါင်းမျိုးစုံနဲ့ရှိနေတော့မယ်ဖြေရှင်းရမယ်ရီဆိုလိုတာကအရင်လိုဟိုအာဏာရှင်ပုံစံမျိုးသွားမယ်ဆိုရင်တော့တိတ်လွဲကူတယ်ဒီမိုကရေစီကစိန်ခေါ်မှုများတယ်ဆိုတော့အဲ့စိန်ခေါ်မှုတွေကိုဟိုရှိနေတဲ့ပြဿနာတွေကို address လုပ်ဖို့လို့ဘယ်ပြဿနာကိုဘယ်လိုဖြေရှင်းမလဲဘယ်ပြဿနာကတော့ဟိုပထမတန်းစားလူအဲ့လိုမျိုးပေါ့နော်တည်တည်ချာချာ address လုပ်ဖို့လို့တော့လိုမယ်ထင်တယ်
မစမအောင်ကျေးဇူးအများကြီးတင်ပါတယ်အခုလိုလာပြီးတော့အဲအမေရိကန်ပြည်အောင်စုကိုရောက်တော့မှအချိန်မအားတဲ့ကြာလာဖြည့်ပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင်ကျေးဇ
ူးတင်ပါတယ်ကျွန်မလည်းကျွန်မအမြင်လေးကိုလေ share လုပ်ခွင့်ရတယ်